အာဆီယံစင်နိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအထက်လွှတ်တော်မှပြီးခဲ့တဲ့တောက်ကြနေ့ကဂျာနာစစ်ဆေးပွဲတည်းကကျင်းပခဲ့ပါတယ်။ကွေလွန်သူအထက်လွှတ်တော်အမတ်တွန်လန်ဒိုစ်ကိုရည်စူးပြီးတော့ဖွဲ့စည်းထားတဲ့တွန်လန်ဒိုစ်လူခွင့်ရေးကော်မရှင်ကကျင်းပခဲ့တဲ့ဂျာနာစစ်ဆေးပွဲမှာအာဆီယံနိုင်ငံတချို့မှလူခွင့်ရေးတိုးတက်မှုတွေရှိနေဟိုတွေ့ရပေမဲ့မြန်မာနိုင်ငံအပါအဝင်တချို့နိုင်ငံတွေမှာတော့စိုးရိမ်စရာတွေရှိနေသေးတဲ့အကြောင်းအနီးကပ်စောင့်ကြည့်ဖို့လိုအပ်တယ်လို့ကြားနာပွဲမှာထွက်ဆိုပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လှလှတန်းကတင်ပြပါလိမ့်မယ်ခင်ဗျာ
1969ခုကစတင်မတည်ခဲ့တဲ့အာဆီယံအသင်းကြီးရဲ့လက်ရှိဆယ်နိုင်ငံအဖွဲ့ဝင်တွေမှာဒီမိုကရေစီအစိုးရတွေတစိတ်တပိုင်းအာဏာရှင်အစိုးရတွေနဲ့စစ်တပ်အစိုးရတွေရှိတဲ့အပြင်လူဦးရေတန်း620ရှိတဲ့အာဆီယံဟာကမ္ဘာပေါ်မှာတတ်မှတ်မြောက်စီးပွားရေးအင်အားကြီးအုပ်စုဖြစ်တဲ့အပြင်အာဆီယံလေးနိုင်ငံတို့ဟာလေအမေရိကန်နဲ့ TPP ခေါ်ပစိဖိတ်နှစ်ဖက်ကကုန်သင်းမှုစာချုပ်ကိုလည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လေမကြာသေးမီကသမ္မတဥပမာအစိုးရအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်မှုလှုပ်ဆောင်ခဲ့တာကြောင့်ချိန်နဲ့မှာပဲနိုင်ငံတကာလူခွေစံထားချက်တွေကိုလေဒီနိုင်ငံတွေအားလုံးလေးစားလိုက်နာဖို့အမေရိကန်အနေနဲ့ကူညီဆောင်ရွက်သွားဖို့တာဝန်ရှိတဲ့အကြောင်းလေတွန်လန်ဒိုစ်လူခွေကော်မရှင်ကယူဆထားတာဖြစ်ပါတယ်။ဒါကြောင့်လည်းအဖွဲ့ဝင်ဆယ်နိုင်ငံတို့ရဲ့လူခွေအခြေအနေတွေကိုလေ့လာခဲ့ရမှာတော့လူခွေထိမ့်သိမ်းဆောက်ရှောက်မှုနဲ့လေးစားလိုက်နာမှုမှာတိုးတက်မှုနှိမ့်ကွေးနေတာတွေ့ရတယ်လို့ခြုံငုံသုံးသပ်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံဂျာယီဌာနရဲ့ဒီမိုကရေစီလူခွေနဲ့အလို့သမားကြီးရလက်ထောက်ဝန်ကြီးစကော့ဘတ်စပီကအာဆီယံနိုင်ငံတွေနဲ့မြန်မာနိုင်ငံဟာပြီးခဲ့တဲ့နှစ်ကရွေးကောက်ပွဲတွေပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရရှိလိုက်ခါအစိုးရသည်တက်လာပြီးနိုင်ငံတွင်းရှိကြံရှိတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းပြန်လွှတ်ပေးခဲ့တဲ့အတွက်ကြောင့်လူခွေးင်းနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့တဲ့အကြောင်းထောက်ပြခဲ့ပြီးမြေလို့လေအကဲဆတ်မှုတွေကရှိနေစေဖြစ်တယ်လို့ခုလိုထောက်ပြခဲ့ပါတယ
် However significant challenges remain and you both alluded to them The Burmese constitution continues to allocate to the military
မြန်မာဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ဟာအမျိုးသားနဲ့တိုင်းဒေသကြီးလွှတ်တော်တွေမှာအမှတ်နေရာ၄ပုံတစ်ပုံကိုရယူထားစေဖြစ်ပြီးဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအတွက်မှာလည်းစစ်တပ်ဟာဗီဒီယိုအာဏာကိုအသုံးပြုခွင့်ရှိစေဖြစ်ပါတယ်ဒါအပြင်ဖွဲ့စည်းပုံအရအဓိကဝန်ကြီးဌာန၃ခုကိုလည်းတောင်းဝင်ယူထားတာဖြစ်ပါတယ်။ဒါအပြင်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာလည်းတိုက်ခိုက်မှုတွေကရှိနေသေးပါ။ရိုဟင်ဂျာနဲ့တခြားတိုင်းရင်းသားနဲ့ဘာသာရေးလူနည်းစုတွေရဲ့အခြေအနေကလည်းစိုးရိမ်နေရဆဲဖြစ်ပါတယ်။အဲ့ဒီဒေသမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းအနေဆုံးဖြစ်ပါတယ်။အစိုးရအသစ်ကတော့ဒီအကဲဆတ်မှုတွေအားလုံးကိုဦးစားပေးဖြေရှင်းသွားမယ်လို့ပြောခဲ့ပါတယ်။ကျွန်တော်တို့ဘက်ကလည်းတက်နိုင်တဲ့ဘက်ကနေကူညီဖို့အသင့်ရှိပါတယ်။ဒါပေမဲ့ဒီပြဿနာတွေဖြေရှင်းရေးဟာကြာရှည်အောင်မှဖြစ်ပါတယ်
။ Human Rights Watch ရဲ့လူခွင့်ရေးအကျိုးတော်ဆောင် Director John Sifting ကမြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်လို့တိုးတက်မှုတွေရရှိခဲ့ပြီမလို့လေစိုးရိမ်စရာအခြေအနေတွေရှိတဲ့အကြောင်းအခုလို့ထောက်ပြခဲ့ပါတယ်
။ Burma, look, huge strides. We don't need to go into all the details, but one thing that just systematically does not get enough attention.
မြန်မာနိုင်ငံမှာတိုးတက်မှုတွေရရှိခဲ့ပါတယ်။ဒါကြောင့်အခြားအကြောင်းတွေကိုအသေးစိတ်ပြောဖို့မလိုပေမဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာလက်နက်ကင်ပြိပခါတွေဖြစ်ပွားနေတဲ့အပေါ်အာရုံစူးစိုက်မှုရသင့်လောက်မရပဲရှိနေပါဗါးတိုက်ပွဲတွေဖြစ်နေတော့ကျွန်တော်တို့ HRW အဖွဲ့ကလူတူအဲ့ဒီဒေသကိုရောက်ခဲ့ပါဗါးရှမ်းပြည်နယ်မှာလေရင်တွေကဘုံတွေကျဲနေတော့မှာကချင်နဲ့ရှမ်းပြည်နယ်မှာလူပေါင်းတောင်းနဲ့ချီပြီးအုံမဲ့အိမ်မဲ့ဖြစ်နေကြပါဗါး
Tom Lantos Luke Week Commissioner ပူတွဲအခွထဖြစ်သူအထက်လွှတ်တော်မှ Joe Pitts ကလည်းရရှိနေတဲ့ Vietnam, Myanmar နဲ့ Cambodia နိုင်ငံတွေရဲ့လူအခွင့်အခြေအနေနဲ့ပတ်သက်လို့အကြီးကစောင့်ကြည့်ဖို့လိုအပ်တဲ့အကြောင်းထောက်ပြသွားပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့သူရဲ့စိုးရိမ်မကင်းဖြစ်မှုကိုအခုလိုပြောခဲ့ပါတယ
် In Burma, the plight of the Rohingya, the Muslim community has been well documented.And other religious minorities, including predominantly Christian Kachin.
မြန်မာနိုင်ငံမှာမွတ်စလင်လူနည်းစုလူအဖွဲ့အစည်းတွေဖြစ်တဲ့ရိုဟင်ဂျာတွေရဲ့အတ္တိဒုက္ခရောက်နေမှုဟာမှတ်တမ်းနေရှိပါတယ်။ဒါ့အပြင်တခြားဘာသာရေးလူနည်းစုတွေဖြစ်တဲ့ခရီးယန်ကချင်နဲ့ရှမ်းတိုင်းရင်းသားတွေဟာမြန်မာစစ်တပ်ရဲ့နောက်ရက်ဟန်တာတိုက်ခိုက်မှုတွေကိုဆက်လက်ခံရဆဲဖြစ်ပါတယ်။ဒီလူအခွင့်ရေးစိုးရိမ်မကင်းဖြစ်မှုတွေအပြင် ဒီနေ့တင်ပြခဲ့တဲ့အကြောင်းအရာတွေကိုအတိအမှတ်ပြုပြီးဆွေးနွေးသင့်ပါတယ်။ဒီဆိုရမကင်းဖြစ်မှုတွေကိုအာဆီယံအသင်းကြီးတသင်းလုံးအနေနဲ့လည်းကင်တွယ်ဖြေရှင်းသင့်ပါတယ
်။မလေးရှား၊စင်ကာပူ၊ဘရူနိုင်းနဲ့မြန်မာနိုင်ငံရဲ့ရှိ၄နိုင်ငံတို့ဟာနိုင်ငံတကာပြည်သူနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးစာချုပ်ကိုဂရိတိုင်လက်မှတ်ရေးထိုးထားခြင်းမရှိတဲ့အကြောင်းလဲကော်မရှင်ကထောက်ပြခဲ့ပါတယ်ရှင်။